ကိုဗစ်တရရလှိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဈေးနဲ့ဈေးပစ္စည်းတွေရှားပါးနေတယ်လို့ဈေးတင်ပြီးတော့ရောင်းချနေတာတွေလည်းရှိလာပါတယ်။စစ်ကောင်စီကတော့ဈေးနှုန်းတွေကိုကွင်းစင်းစစ်ဆေးဖို့စီစဉ်နေပြီးဈေးကစားရာပေါ်ပေါက်ခဲ့ရင်ထောင်ဒဏ်3နှစ်ထိချမှတ်နိုင်တဲ့ဥပဒေနဲ့ရေးယူသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်မြို့ကလာတဲ့သတင်းကိုတော့မက်ခင်ဖြူတွေးကပြောပြမှာဖြစ်ပါတယ်
။ကယောဂကာလအတွင်းဈေးနဲ့ဆက်ဆက်ပစ္စည်းတွေပြက်လက်တာဈေးတင်ရောင်းပြီးဈေးကစားတဲ့အခြေအနေတွေကိုပြည်သူတွေရင်ဆိုင်နေရတဲ့အချိန်ဆေးချွင်ရေးကောင်စီဘက်ကဈေးကစားသူတွေကိုလိုက်လံစစ်ဆေးဖို့ပြင်နေတယ်လို့စားသုံးသူရေးရာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမြင့်ချိုကပြောပါရယ်ဈေးကွက်အတွင်ဈေးကစားတာကိုအရေးယူချက်မှတ်ဖို့လုပ်နေပြီးစစ်ဆေးတွေးရှိရင်အမြင့်ဆုံးပြစ်ဒဏ်3နှစ်အထိချမှတ်မယ်လို့ပြောပါရယ
်စားသုံးသူရေးရာဦးစီးဌာနကအဖွဲ့ကောင်းဆောင်ပေါ့လေ PNFDA နဲ့ CB နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဈေးကွက်ထဲမှာရှိတဲ့ဒီရှိဆိုင်ကြီးရဲ့ဈေးနှုန်းတွေကိုကျွန်တော်တို့ကွင်းစင်းစစ်စစ်ကိုစလုပ်နေပါပြီ။အရင်ဆုံးတော့ကျွန်တော်တို့ဒီတိုင်းစီမံအုပ်ချုပ်ကောင်စီရဲ့ကျွန်တော်တို့ guideline အနေနဲ့ကြံကုန်နေမဟုတ်ဘူးပေါ့လေ။ကျွန်တော်တို့အကုန်လုံးဒီစီဝါအသုံးများတဲ့ data တွေအကုန်လုံးမှာကျွန်တော်တို့ဖွဲ့ပြီးတော့ဈေးကွက်တရားဈေးနှုန်းကိုကျွန်တော်တို့ဖြစ်တင်ဖြစ်တတ်တဲ့ဈေးနှုန်းဖြစ်အောင်ကျွန်တော်တို့စီစဉ်စမတ်ဖို့စီစဉ်နေပါတယ်ခင်ဗျာ။ဒီဈေးမကစားဖို့အတွက်တာမင်းတွေကြီးထုတ်ထားပြီးဖြစ်ပါတယ်။ဒီလိုဈေးကစားတာကိုစစ်စစ်ပေါ်ပေါက်ရင်တော့အရေးကြီးကုန်စည်ဥပဒေရကျွန်တော်တို့ကစက်ပြီးအရေးယူဖို့ထုတ်သွားမှာဖြစ်ပါလိမ့်ခင်ဗျ။တာမင်းမိတ်ကိုမလိုက်နိုင်ဘူးဆိုရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်သုံးနှစ်ပါခင်ဗျာ။ကျန်တာတော့ဒါသူ့ရဲ့ကျွလွန်တဲ့အခြေအနေပေါ်မူတည်ပြီးတော့တန်ငွေလည်းရှိနိုင်ပါတယ်
။မြန်မာနိုင်ငံမှာဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေလိုအပ်မှု90ရာခိုင်နှုန်းကိုပြည်ပနိုင်ငံတွေကမှားရတာဖြစ်ပြီးတင်သွင်းမှုစုစုပေါင်းရဲ့ထက်ဝက်နီးပါးကအိန္ဒိယနိုင်ငံကဖြစ်ပါတယ်။လက်တလောမှာအိန္ဒိယနိုင်ငံမှာလည်းကိုဗစ်ကူးစက်မှုဒဏ်ကိုအကြီးကျယ်ခံနေရတာမို့တင်သွင်းမှုပြက်လက်တာတွေကြောင့်ဆေးပြက်တာတွေလည်းရှိတယ်လို့မြန်မာနိုင်ငံဆေးဝါးနဲ့ဆေးပစ္စည်းကုန်တွေတွေနဲ့လုပ်ငန်းရှင်တွေကပြောပါတယ်။ဒါတွေအပြင်ပြည်တွင်းမှာဆေးဝါးပြက်လက်တဲ့အတွက်စိုးရင်စရာအခြေအနေမှာဆေးဝါးတွေတနိုင်ဝယ်ယူတူလောင်တာတွေရှိနေတယ်လို့လက်ကားရောင်းဝယ်သူတချို့ကလည်းအခြေအနေပေါ်မူတည်ပြီးဈေးကစားတာတွေကလည်းရှိနေပြန်ပါတယ်။လက်လီဈေးဆိုင်လေးတခုကိုပိုင်ထားတဲ့မတ်ရင်ရင်ကတော့လက်ရှိဈေးတွေဈေးတက်တဲ့အခြေအနေနဲ့ပတ်သက်လို့ဈေးကွက်တွင်မှာကြုံရတဲ့အပိုင်းကိုသူကအခုလိုရှင်းပြပါဗျ
။ဘာလို့လို့ဈေးတွေဝယ်ရချက်လဲဆိုတော့ကုမ္ပဏီတော်တော်များများပိတ်တယ်။ကုမ္ပဏီကဝန်ထမ်းတော်တော်များများမှာဒီကိုဗစ်လက္ခဏာလေးတွေရှိတဲ့တွေ့တဲ့အတွက်ကြောင့်မလို့ကုမ္ပဏီတော်တော်များများပိတ်တယ်။ဝယ်လို့ကအရန်များပြီးတော့တကယ်ထုတ်တဲ့ကုမ္ပဏီကမထွက်နိုင်တော့ကြတော့ပစ္စည်းတွေကပြတ်တာပေါ့နော်။တချို့ကလည်းစိုးရင်ပူပန်ပြီးတော့ဈေးတွေဆောင်ရတာကိုဈေးမင်္ဂလာဈေးမှာကြတော့တစ်ဆုပ်ဈေးတိုင်းကဝယ်ထားတယ်လောင်ထားတယ်ပေါ့နော်ကုမ္ပဏီတွေပိတ်တယ်အောက်ကဝယ်လိုအားတွေတက်လာတဲ့အချိန်မှာအရန်ဈေးကစားတယ်တချို့ကုမ္ပဏီတွေကတော့ဖွင့်ပေးထားတယ်ဒါပေမဲ့ဆယ်ခုမှာနှစ်ခုလောက်ပဲဖွင့်ပေးတဲ့သဘောတရားကြောင့်ဈေးတွေကပြတ်ကုန်တာပေါ့နော်အဓိကကုမ္ပဏီတွေပိတ်တာလည်းပါတယ်ပြီးတော့ဈေးပေါ်အဲဒီကဒီလက်လက်ကားရောင်းတဲ့ဆိုင်ကြီးဈေးကစားတာကြောင့်လည်းပါတယ်မဟုတ်ကဲ့
လူများသုံးနေတဲ့ဈေးပါတချို့ဖြစ်တဲ့ပါရာစီတမော့ချွဲပြော်ဈေးနဲ့ချောင်းဆိုးပျောက်ဈေးနောက်ပိုးသက်ဈေးတွေပြက်လက်နေတယ်လို့ဈေးနှုန်းမြင့်တက်တာတွေကြောင့်ဝယ်ယူဖို့အခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။ကိုဗစ်ရောဂါကူးစက်ခံရသူတူကတော့မိဘတွေပါကူးစက်ခံထားရတယ်လို့ရောဂါအခံရှိတဲ့ဖခင်အထွက်ဆေးရှာရတဲ့အခက်အခဲအပြင်ဈေးအဆမတန်ပေးဝယ်နေရတာကြောင့်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်
။အဲစီတမောလို့ပြောလို့ဆိုကျွန်တော်ဝယ်လို့မရတော့အဖေကစီးကျိုးသေးသေးရှိတော့သူချင်းသေးဆိုတော့ဟာမျိုးကျွန်တော်ထိုးရတယ်ဒီကျေးဇူးဆိုလိုက်လဲဝင်လို့မရအောင်ဆိုင်ကြီးကလည်းဈေးတင်တာဗျ3-4ဆလောက်ရှိဘာမှမဟုတ်တဲ့ချွဲပြော်ဈေးတစ်ခုတော့3ဆလောက်ပဲကျွန်တော်တို့တာမန်ဝင်ငွေရတဲ့လူတော့မတက်နိုင်အခြေခံလူတန်းသားတော့ပြောမယ်ဘသူကဘလို့ပုံစံနဲ့ဈေးကစားနေလဲတော့မသိဟိုတေးကြတစ်ခုကတော့ဈေးတွေအကုန်လုံးကဈေးက3-4ဆလောက်တက်တဲ့အပြင်ဝယ်လို့လည်းမရအောင်စီတလုံးတလုံးဆိုတော့တစ်ခေါင်းတစ်တလုံးမကြောက်ဘူးရဲ့ဈေးနေကျွန်တော်တို့မှဝယ်ပြီးထိုးနေရတယ်။ကိုကိုမိပါဆိုတော့အတိမခံနိုင်တော့လိုက်ရှာဝယ်တရတယ်လည်းအစီအရာမရောက်တနေရာတွေမှလည်းမရောက်ပြီးရင်ရတဲ့နေရာကျတော့လည်းဈေးတွေအရင်မြင့်3-4ဆလောက်ခေါ်ချင်သလိုခေါ်ပြီးတော့ရောင်းချင်သလိုရောင်းနေရ
တစ်ဖက်မှာလည်းဈေးပြက်လက်မှုမဖြစ်အောင်အလွယ်တကူတင်သွင်းနိုင်ရေးနဲ့ပြည်တွင်းမှာထုတ်လုပ်နိုင်ရေးကိုလည်းတွင်းမြင့်လှုပ်ဆောင်ဖို့စီစဉ်ထားပြီးဈေးဝတင်သွင်းမှုအတွက်စံချမှုမရှိအောင်တမန်ထားတဲ့စီမင်းစည်းကမ်းဖြေလျှော့မှုတွေလုပ်နေတယ်လို့လည်းစစ်ကောင်စီကပြောထားပါရဲ့ရှင်။